ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ပြုနိုင်တဲ့နိုင်ငံဖြစ်ကြောင်းနဲ့မကြသေးခင်ကရုရှားတို့ရဲ့လုံဆောင်ချက်တွေဟာလည်းအမေရိကန်အကျိုးစီးပွားကိုလိလုရှုရရောက်စေကြောင်းယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားဝန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ခံထားရသူရက်စ်တီလာဆန်ကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံကိုဝင်ရောက်သိမ်းပိုက်ခဲ့တဲ့ကိစ္စလိုသူ့ရဲ့လုံဆောင်ချက်တွေအတွက်ရုရှားသမ္မတဗလာရုရှားနိုင်ငံအနေနဲ့တာဝန်ယူရမှာဖြစ်ကြောင်းအထက်လွှတ်တော်နိုင်ငံသားရေးကော်မတီရှေ့မှာသူ့ကိုနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ရေးအတွက်ပြုလုပ်တဲ့ကြားနာပွဲအတွင်းတီလာဆန်ကဗုဒ္ဓနေ့မှာအဲ့ဒီလိုပြောကြားလိုက်တာပါ။ပြန်လည်နိုးထလာနေတဲ့ရုရှားနိုင်ငံရဲ့အခြေအနေပေါ်နေတိုးမဟာမိတ်အဖွဲ့ဝင်တွေအနေနဲ့စိုးရိမ်မှုဖြစ်ပေါ်တာဟာမှန်ကန်ကြောင်းအမေရိကန်ရဲ့ဥဆောင်မှုရောကြနေတာကြောင့်ရုရှားတို့ကအဲ့ဒီလိုပြန်လည်နိုးထလာနေတဲ့ကိစ္စကိုကင်တွယ်ဖြေရှင်းနိုင်ရေးအတွက်အနိကဆက်ဆံမှုပြုလုပ်ဖို့ဒေါ်နယ်ထရမ့်ကရုရှားကိုတောင်းဆိုထားကြောင်းလဲတီလာဆန်ကလွတ်တော်မှတ်တီကိုထွက်ဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့အနာဂတ်အစီအစဉ်တွေချမှတ်အကောင့်ထဲပေါ်နိုင်ရေးအတွက်ရုရှားနိုင်ငံနဲ့ပွင့်လင်းတဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်တင်ကြောင်းလဲတီလာဆန်ကပြောပါတယ်။